တောင်မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေကြားနှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်ဖြစ်ဒီကနေ့သမိုင်းဝင်တွေ့ဆုံမှုပေါ်နိုင်ငံတကာညီတူကြိုဆိုအတိမတ်ပြုမှာဖြစ်တဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနအကြီးတန်းအရာရှိတဦးကပြောပါတယ်တောင်ကိုရီးယားနဲ့ဆက်ဆံရေးတွတ်တက်အောင်ကြိုးပမ်းရာကနိုင်ငံတကာအတိုင်းဝိုင်းမှာပြန်လည်ဝင်ဆက်လာနိုင်သလိုမြောက်ကိုရီးယားနဲ့စစ်ဖက်ဆိုင်ရာဆက်ဆံတွေရှိတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့မြန်မာနိုင်ငံပေါ်အနောက်နိုင်ငံတွေကဖိအားပေးနေတာတွေလျော့ပေါ်လာဖို့မျှော်လင့်ကြောင်းလဲမြန်မာနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကပြောသွားခဲ့တာပါအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပါမယ်ရှင်
တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့သမိုင်းဝင်တွေ့ဆုံမှုအပေါ်နိုင်ငံတကာကတုံ့ပြန်မှုတွေထွက်ပေါ်နေရမှာမြောက်ကိုရီးယားနဲ့အဆက်ဆံရှိတယ်လို့နိုင်ငံတကာကယုံကြည်ထားတဲ့မြန်မာနိုင်ငံကလည်းကြိုးစားအတိအမှတ်ပြုမှာဖြစ်ကြောင်းပြောဆိုလိုက်တာပါတောင်မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံမှုအပေါ်တရားဝင်သဘောထားမထုတ်ပြန်ရသေးပေမဲ့မြန်မာအစိုးရရဲ့နိုင်ငံသားရေးမူဝါဒအရနိုင်ငံတကာနီးတူလက်ခံကြိုးစားသွားမှာဖြစ်ကြောင်းနိုင်ငံသားရေးဝန်ကြီးဌာနလက်ထောက်အမြဲတမ်းအတွင်းဝန်ဦးအောင်ကျော်စံကပြောပါတယ
်ကျွန်တော်ရဲ့ personal own view ရဆိုတော့ကျိုးစုလက်ခံမှာအပိုင်းပါပဲဒီကိုရီးယားနိုင်ငံကျွန်တော်ပေါ်ပြေကိစ္စအပိုင်းဆိုတော့ငကိုရီးယားလည်း sunshine policy ပေါ်နေတယ်ဟိုတော့လုတ်ခဲ့ကြတာရှိတာပဲနောက်နေ့တကျပြည့်ပြည့်မှာအခုပြန်ပြောဆန်းနေတယ်ဆိုတော့ဒါတော့ကျွန်တော်တို့အနေနဲ့နိုင်ငံတကာလည်းကျိုးစုတွေဟာမျိုးဆိုတော့ဒီ international center တွင်ကိုနိုင်ငံကဒီမှာသူရဲ့ recognition ပုံစံနဲ့ကျွန်တော်လည်းအခမ်းအနီးမှာပြုမှာပါပြေဝန်တော့ဒီလိုထုတ်ပြန်တာတော့မရှိသေးပါဘူ
းမြောက်ကိုရီးယားနဲ့ကာကွယ်ရေးဆိုင်ရာအဆက်ဆံတွေရှိခဲ့မှုတဲ့အတွက်မြန်မာနိုင်ငံဟာလည်းနိုင်ငံတကာအတိုင်းဝိုင်းကမကြာခဏအာရုံစိုက်ခံရလိရှိပါတယ်မြန်မာနိုင်ငံဘက်ကတော့အရင်သမရဦးသိန်းစိန်လက်ထက်ကစလို့မြောက်ကိုရီးယားနဲ့စစ်ပတ်ဆိုင်ရာအဆက်ဆံတွေမရှိတော့တဲ့အကြောင်းပြောဆိုထားသလို NLD အစိုးရလက်ထက်မှာလည်းမြောက်ကိုရီးယားအပေါ်ကုလသမဂ္ဂရဲ့ပိတ်ဆို့ဒဏ်ခတ်အရေးယူမှုတွေအတိုင်းလိုက်နာဆောင်ရွက်ခဲ့ကြောင်းပြောဆိုထားတာပါဒါပေမဲ့လည်းကုလသမဂ္ဂကျွမ်းကျင်သူတွေရဲ့ဖေဖော်ဝါရီလတည်းစုံစမ်းတွေ့ရှိချက်တစ်ခုမှာတော့မြောက်ကိုရီးယားဟာကုလသမဂ္ဂရဲ့ဒဏ်ခတ်အရေးယူမှုတွေကိုချိုးဖောက်ပြီးမြန်မာနိုင်ငံအပအဝင်နိုင်ငံတချို့ကိုစစ်ပဆိုင်ရာအကူအညီတွေပေးခဲ့ကြောင်းပြောဆိုခဲ့ပါတယ်။နိုင်ငံကအတိုင်းဝိုင်းအထူးသဖြင့်အမေရိကန်ပြည်ထောင်စုကလည်းမြောက်ကိုရီးယားနဲ့စစ်ပဆိုင်ရာအဆက်အဆံမလုပ်ဖို့မြန်မာနိုင်ငံအပေါ်ပီအားပေးနေကြတာပါ။ဒါကြောင့်လဲမြောက်ကိုရီးယားအနေနဲ့တောင်ကိုရီးယားနဲ့ဆက်ဆံရေးတိုးမြင့်ပြီးနိုင်ငံတကာမှာပုံရိပ်ကောင်းအောင်လှုပ်လာတာနဲ့အမျှမြန်မာနိုင်ငံအတွက်လည်းအကျိုးရှိလာနိုင်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူတဦးဖြစ်တဲ့ဦးအောင်ကျော်စံကပြောပါတယ
်ကျွန်တော်တို့ကလည်းဥပမာဆိုမြောက်ကိုရီးယားနိုင်ငံနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ United Nations Security Council ကကျွန်တော်တို့ဆုံးဖြတ်တဲ့ resolution တွေအတိုင်းကျွန်တော်လိုက်နာရှင်းသုံးနေတာပါလေ။ဟိုဆိုတာပြီးခဲ့တဲ့ရပိုင်လောက်ကတော့မှကျွန်တော်တို့ကDonald Trump ကလည်းကျွန်တော်တို့ဒီအတွက်ငြင်းယူတော့စာရေးပါမြောက်ကိုရီးယားဒေသနဲ့ပတ်သက်ကျွန်တော်တို့ရန်ကုန်မှာရှိတဲ့မြောက်ကိုရီးယားသာလောက်ဆိုင်ပိတ်ထားတာဆိုပိတ်ကွန်ပျူတာနော်ဘာမြောက်ကိုရီးယားလူမျိုးဒီမှာ27ဦးလုံးလုံးနာကျွန်တော်တို့ကပြန်ပြီးတော့ဟိုထွက်သွားဖို့တော့ကျွန်တော်တို့ဟိုဆောင်ရွက်ခဲ့တာပေါ့တော့သူက recognize လုပ်တယ်ပေါ့အတိအမှတ်ပြုတယ်ပေါ့နော်အဲ့လိုဆိုကျွန်တော်တို့ကတော့နိုင်ငံတကာကသတ်မှတ်တဲ့စံနှုန်းတိုင်းနိုင်ငံတကာရဲ့ resolution တိုင်းကျွန်တော်တို့ကတော့လိုက်နာဆောင်နေတာဆိုတော့ဟိုဒါလည်းအပြည့်အစုံဆောင်နေလမ်းကြောင်းကိုကျွန်တော်တို့သွားနေတာပေါ့အဲ့တော့ခုနကကျွန်တော်တို့တောင်မြောက်ပေါင်းစည်းရေးကိစ္စဖြစ်လာမှဆိုတော့အဲ့ဒီနံပါတ်ကလည်းဆက်ဆံရေးမှာပြောဆိုဆွဲရတယ်ကျွန်တော်ရင်းတော့ဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ tension ရောက်သွားလိမ့်မယ်လို့ကျွန်တော်အနေနဲ့သုံးသပ်မိတာပါတော့
တောင်မြောက်ကိုရီးယားခေါင်းဆောင်တွေကြားနှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်တွေ့ဆုံခဲ့ကြသလိုနောက်ပိုင်းမှာမြောက်ကိုရီးယားခေါင်းဆောင်ကအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့လည်းတွေ့ဆုံဖို့စီစဉ်ထားတဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းနဲ့ဒေသတွင်းနိုင်ငံတွေကြားမျှော်လင့်ချက်တွေထွက်ပေါ်လာနေသလိုတန်တရာအမြင်တွေလည်းရှိနေကြပါတယ်အထူးသဖြင့်ကတော့တွေးဆမှုတွေဟာကနဦးအဆင့်မှသာရှိနေသေးတဲ့အတွက်မြန်မာနိုင်ငံလိုဒေသတွင်းနိုင်ငံတွေနဲ့မြောက်ကိုရီးယားနိုင်ငံကြားဆက်ဆံရေးအပေါ်တိတိသာသာရဲခန့်မှုတွေမရှိနိုင်သေးဘူးလို့မြန်မာနိုင်ငံရေးလေလာသုံးသပ်သူဦးအောင်သူငင်းကမြင်ပါတယ
်ကျွန်တော်တို့လည်းမြောက်ကိုရီးယားဆက်ဆံရေးပေါ်မှာဒီအမေရိကန်ပါဝင်နောက်နိုင်ငံတွေကသူတို့ဆွဆွဲနေတာရှိရပါတော့အထူးသဖြင့်ခုနလက်နက်နည်းပညာလွှဲပြောင်းနေလို့နောက်တစ်ခုကကျတော့ဒီဝန်ကြီးကြီးဆက်ဆံရှိရဆိုတဲ့ဟာမျိုးတွေပေါ့ဒါတော့ကျွန်တော်ထင်တာတော့ဟိုအဲ့ဒီကိစ္စမျိုးတွေကဟိုရှင်းမှုဆိုတာမျိုးကကျွန်တော်ထင်တယ်အချိန်ယူရလဲဦးမလို့ထင်တယ်နောက်တစ်ခုကအမေရိကန်နဲ့ဒီမြောက်ကိုရီးယားဆက်ဆံရေးကိစ္စတွေတိုးတက်လာဖို့ဆိုတာလည်းအချိန်တော်တော်ကြာအောင်ပဲထင်ပါတယ်လက်တော်ရက်ခတ်မှုကတော့ကျွန်တော်ထင်တယ်ဘာမှစိတ်ထူးချေကကြောင်းလင်းမှာမဟုတ်ဘူးလို့ထင်တယ
်မြန်မာနိုင်ငံလည်းအပအဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့စင်ကာပူနိုင်ငံမှာကျင်းပနေတဲ့ညီလာခံမှာလည်းဒေသတွင်းကိစ္စတစ်ခုအဖြစ်တောင်မြောက်ကိုရီးယားထိပ်သီးတွေးဆမှုနဲ့ပတ်သက်လို့ထဲသွင်းဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ